မင်္ဂလာပါအခုဆိုရင်အမေရိကန်သမ္မတရွေးကောက်ပွဲကျင်းပတဲ့နေ့ကိုရောက်လာခဲ့ပါပြီ။နိုဝင်ဘာလ3ရက်အင်္ဂါနေ့မှာကျင်းပတဲ့အမေရိကန်သမ္မတရွေးကောက်ပွဲနေ့မှာတက်ဆိုင်ရာမဲယုံတွေကိုလူကိုယ်တိုင်တွားရောက်မဲထဲကြတဲ့ဗာဂျီးနီးယားပြည်နယ်ကမြန်မာနယ်ပွားတချို့ရဲ့အတွေ့အကြုံတွေကိုတင်ဆက်မှာပါရှင်။ကျွန်မအင်ဂျင်နိုင်ပါ။ဗာဂျီးနီးယားပြည်နယ်ကမဲယုံတွေဖွင့်လှစ်ချိန်ဟာနနက်6နာရီကနေ9နာရီထိဖြစ်ပါတယ်။အင်္ဂါနေ့နနက်8နာရီပတ်ဝန်းကျင်လောက်ကျွန်မရောက်ရှိခဲ့တဲ့လောက်ဒေါကောက်တီစတာလင်မြို့ပိုတိုမက်မူလာရန်ကျောင်းကမဲယုံမှာဆိုရင်ရာဒီဥတုကလေတွေအရန်တိုက်ပြီးအေးနေပေမဲ့မဲလာပေးကြသူတွေတဖွဲဖွဲတွေ့မြင်ခဲ့ရပြီးတန်းစီစရာမလိုပဲတခါတည်းမဲပေးနိုင်ကြတာလည်းတွေ့ခဲ့ရပါတယ်။အဲ့ဒီမှာလာပြီးမဲပေးတဲ့မြန်မာနယ်ပွားတချို့လည်းရှိပါတယ်
။ဟုတ်ကဲ့ကိုသားကြီးအခုဒီသမလားရေကောက်ပွဲပေါ့နော်ဒီနေ့နိုဝင်ဘာ3ရက်မှာရှင်းပါတဲ့ရေကောက်ပွဲမှာအခုမဲယုံကိုရိုက်လာပြီးတော့ဖြစ်နေတဲ့စိတ်ကြောင့်ကြောက်ကြောက်ပါလို့
ကျွန်တော်အမေရိကန်မှာ follow တာဒါ3ချိန်ယောက်ရှိပြောမှအင်ဂျင်ရဲ့နောက်တစ်ခုကအရင်တော့ဆိုရင်ဒီနေ့မှာလူတွေကအရမ်းများတယ်ဒီနေ့ကျတော့ချိုတီမဲတွေကတော်တော်များများ follow တာတော့ကျွန်တော်အချင်းတာလူအများကြီးစောင့်ရမယ်ဒီနေ့ဒါပေမဲ့လူရှင်းရှင်းလေးလေးနဲ့ပေးရတာလည်းအရမ်းကောင်းတယ်စီးစနစ်လည်းအရမ်းကျတယ်ကျွန်တော်ပေးဖို့လည်းအရမ်းကိုပျော်တယ်ပေါ့ဒီမဲပေးရတာက2020မဲပေးရတာကဟိုအရမ်းကိုပေါ့ဒီအပြိုက်ဆိုင်နှစ်ပေါ့ဒီ3နှစ်ထဲမှာဒီနှစ်ကအရမ်းကိုအပြိုက်ဆိုင်နှစ်ဖြစ်တဲ့အတွက်ကျွန်တော်မဲပေးရတာအရမ်းကိုစိတ်အားချက်တယ်ပါလေခင်ဗျာ
ဟုတ်ကဲ့
အလားတူကိုသားကြီးနဲ့အတူမဲလာပေးတဲ့ဇနီးဖြစ်သူမက်ကြီးကြီးဆွေကလည်းလူကိုယ်တိုင်မဲပေးရတဲ့အကြောင်းရင်းကိုခုလိုပြောပြပါရစေ
။အမားတို့ကတော့ပေါ့နော်ဘိုင်ဒန်ရစေချင်တယ်ပေါ့နော်။အော်ဒါပေမဲ့ဟိုမဲတွေကတော့မကောက်နေသမျှတော့မသိဘူးပေါ့နော်။အခုဟာဟိုဘက်ကဟိုဘက်နဲ့ဒီဘက်ကတော့မသိမရင်းရှိနေတော့အော်နဲ့အကုန်လုံးပြည့်ရဲ့ result ကိုကြည့်ရမှာပေါ့နော်
။ဗာဂျီးနီးယားပြည်နယ်မှာတော့မဲဆန္ဒရှင်အများစုဟာဒီမိုကရက်သမ္မတလောင်းဂျိုးဘိုင်ဒန်ကိုမဲပေးကြတာတွေ့ရပါတယ်။နောက်ထပ်မဲယုံဖြစ်တဲ့ Fall Church က Community Center ကိုကျွန်မသွားပြီးတော့ကြည့်တဲ့အခါမှာကိုရိုင်လာရောက်မဲပေးတဲ့မြန်မာနယ်ပွားတချို့လည်းတွေ့ဆုံမေးမြန်းခွင့်ရခဲ့ပါတယ်။ Sushi လုပ်ငန်းရှင်ကိုငယ်ကတော့ဘသူ့ကိုမဲထည့်ခဲ့တယ်လဲဆိုတာအခုလို VOE ကိုပြောပါတယ
်။ကျွန်တော်ကတော့ဟိုဒီမိုကရက်ပါတီကိုပဲကျွန်တော်ကဟိုကြိုက်တဲ့အတွက်ကိုကျွန်တော်တို့ဒီမိုကရက်ပါတီကနိုင်မယ်လို့မျှော်လင့်ပါတယ်။ဟုတ်ကဲ့မဲပေးတာဒီနေ့မှမှကျွန်တော်တို့10နိုင်လောက်မှအခုရောက်တာဟိုလူတော်တော်လေးရှင်းပါတယ်။ဘာလို့ဆိုတော့ချိုတင်မဲတွေပေးတာကြတာတော့အများကြီးဆိုတော့ကျွန်တော်တို့တိတ်ပြီးတော့ဟိုတန်းစီစောင့်နေရမလို့ပဲနဲ့ဟိုလွယ်လွယ်ကူကူပဲမဲပေးခဲ့ပါတယ်။ဟု
တ်ကဲ့
COVID-19 ကပ်ရောဂါကာကွယ်ရေးသတ်မှတ်ချက်စီးနှင်းစည်းကမ်းတွေအတိုင်းမဲယုံတွေကလိုက်နာဆောင်ရွက်တာတွေ့ရကြောင်းလဲမဲလာပေးတဲ့ကိုငယ်ရဲ့ဇနီးဖြစ်သူမန်နီမာက VOE ကိုပြောပါတယ်။
အဲလုပ်ပေးထားပါရဲ့ညီမကြီးဟိုသုံးဆန်တိုင်းပဲပေါ့နော်တရားနဲ့တရား၆ပေးခွာရဲရတယ်ပြီးတော့အဲ့ဒီတစ်ခါတော့အဲ့ဒီဘောပြန်လေးသူတို့ပေးထားတော့အဲ့ဒီဘောပြန်လေးရေးပြီးရင်လှုပ်ပြစ်ပေါ့နော်အကောင်လုံးစီးစနစ်တကြနဲ့အကောင်လုံးဆန်းဆန်နေတိုင်းသားတို့ပါတော့အကောင်ထားပေးထားတော့လေအကောင်လုံးအဆင်ပြေပါရဲ့ညီမကြီးကာကွယ်ရေးအတွက်လည်းကျန်းမာရေးကိုလေ
ဟုတ်ကဲ့
မေရီလန်းပြည်နယ်ကချင်းတိုင်းရင်သာဇိုတုံမုံကလည်းဒီတစ်ချိန်တမရရွေးကောက်ပွဲအတွက်ချင်းတော်များများအရင်ကားတဲ့စာရင်မဲထည့်တာတွေ့ရတယ်လို့ VOE ကပြောပါတယ်
။ကျွန်တော်တို့ချင်းတွေတော်တော်လေးမဲပေးကြတယ်။ကျွန်တော်လည်းဆွေးနွေးကြတယ်။ကျွန်တော်တို့ဒီမှာအမေရိကန်မှာနေပေမဲ့ကျွန်တော်ဝီယက်နမ်ကပေါ့နော်။ကျွန်တော်တို့ရဲ့မြန်မာနိုင်ငံကိုလည်းစဉ်းစားတယ်။အဓိက US ရဲ့ Foreign Policy လို့ခေါ်မလားနိုင်ငံခြားရေးဆိုင်ရာအဲ့ဒါလည်းစဉ်းစားတော့ကျွန်တော်တို့တချို့ကတော့အခုဂျိုဘိုင်ဒန်တက်လာမယ်ဆိုရင်ပိုပြီးတော့ဝါရှင်တန် DC နဲ့ကျွန်တော်မြန်မာနိုင်ငံဆက်ဆံရေးကပိုကောင်းမယ်လို့ကြော်လင့်တဲ့ဒီရှိတယ်။ဘာတိုင်းရှိတော့ခရီးံဘာတိုင်းရှိတော့ကနေကြည့်ပြီးတော့ဟိုတမတာလက်ရှိတမတာကိုဖက်ကိုအားတာလူတွေလည်းရှိတယ်လို့ကျွန်တော်သုံးသပ်တယ်
အခုအမေရိကန်သမ္မတရွေးကောက်ပွဲအတွက်ကြိုတင်မဲပေးသူပေါင်းတန်းတရာကျော်ရှိနေပါတယ်။ဒါဟာ2016ခုနှစ်ကသမ္မတရွေးကောက်ပွဲမှာမဲထည့်သူစုစုပေါင်းရဲ့80ရာခိုင်နှုန်းကျော်ရှိနေတယ်လို့အမေရိကန်သတင်းဌာနတွေကဖော်ပြခဲ့ကြပါတယ်။အမေရိကန်လူငယ်အများအပြားမဲထည့်ကြတဲ့အကြောင်းရင်းကလည်း Black Lives Matter လူမျိုးရေးခွဲခြားမှုဆန့်ကျင်တဲ့နိုင်ငံရေးနှိုးကြားမှုတွေအပြင်းကျယ်မှုတွေရှိလာကြတယ်လို့လည်းသုံးသပ်ချက်တွေရှိနေပါတယ်။စာလိုက်တာတစ်ဆင့်ကြိုတင်မဲတွေပေးတဲ့နေရာမှာအမှားယွင်းတွေရှိနေတာအင်္ဂါနေ့ကတချို့ပြည်နယ်မဲယုံတွေမှာမဲပေးတဲ့ဆက်ချုံရင်းမှုတွေစတဲ့အခက်အခဲတွေလည်းရှိခဲ့ပါတယ်ရှင်